လသမဂ္ဂလူခွင့်ရေးဆိုင်ရာဒုက္ခဆဲရန်ဟီလီကပြီးခဲ့တဲ့သတင်းပတ်ထက်ဆုံးသက်ခဲ့တဲ့မြန်မာနိုင်ငံခီးစင်မှာသူနဲ့တွေ့ဆုံခဲ့တဲ့သူတွေပေါ်လက်တုံပြန်ရေးယူခံမှာစိုးရင်ကြောင့်ပြောကြားလိုက်ပါတယ်။သူတွေ့ဆုံစကားပြောခဲ့တဲ့သူတွေကအစိုးရကိုဝေဖန်သူတွေ၊တခြားသူတွေရဲ့အခွင့်အရေးကိုကာကွယ်ဖို့ကြိုးပမ်းနေသူတွေ၊အာဏာပိုင်တွေနဲ့သဘောထားကွဲလွဲတဲ့အမြင်တွေကိုပြောဆိုသူတွေအတွက်စိုးရိမ်မှုကြောင့်နဲ့ဆက်သွယ်ရေးဥပဒေ66ကာကြီးနဲ့အရေးယူဖို့ကြိုးပမ်းမှုတွေတိုးလာနေတာကိုလည်းကုလသမဂ္ဂရုံးချုပ်ရှိရာဂျနီဗာမြို့မှာဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောဆိုသွားခဲ့တာပါ။စံတော်လ9ရက်နေ့ကနေ22ရက်နေ့ထိခီးစဉ်အတွင်းမှာတွားရောက်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တန်းမြို့နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကနေမြေရှင်းလင်းရေးလုပ်ငန်းတွေပြန်စနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့ပေါ်စိုးရိမ်ကြောင်းလည်းပြောဆိုခဲ့ပါတယ်။မြန်မာစိုးရတာဝန်ရှိသူတွေကတော့ရခိုင်ပြည်နယ်ကအခြေအနေတွေကိုဖြည့်ရှင်းရမှာဥပဒေနဲ့ညီကိုက်တွယ်ဆောင်ရွက်နေတယ်လို့ရရှိပြည်လည်းမှုရစေဖို့ကော်မရှင်တွေဖွဲ့စည်းပြီးဆောင်ရွက်နေကြောင်းလည်းပြောဆိုထားတာပါ။သူခီးစဉ်အတွင်းလုံခြုံရေးကြောင့်အကန့်အသတ်နဲ့သာတွားခွင့်ရခဲ့တဲ့ကချင်ပြည်နယ်မှာလည်းအခြေအနေတွေအရင်ထက်ပိုဆိုးလာနေတာကိုလူခွေကိုစလေကထောက်ပြခဲ့တာပါ။အလုတ်ကျန်းစကန်တွေပါဝင်မြန်မာနိုင်ငံရဲ့အချင်းထောင်တွေမှာတိုင်ချနိုင်တဲ့စနစ်မရှိသလိုသူနဲ့တွေ့ဆုံစကားပြောခဲ့တဲ့အချင်းသားတွေကနောက်ဆက်တွဲတခုခုဖြစ်လာမှာကိုစိုးရိမ်ကြတဲ့သဘောထားတွေပြောဆိုခဲ့ကြောင်းလဲကုလသမဂ္ဂလူခွေထူးကိုစလေကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံကိုစနစ်ရကျခီးစဉ်ဖြစ်တွားရောက်ခဲ့တဲ့လူခွေထူးကိုစလေရန်ကြီးလျာမြန်မာနိုင်ငံဆိုင်ရာအစီရင်ခံစာတစ်စောင်ကိုရှေ့လာမဲ့မက်လာတဲ့ကုလသမဂ္ဂလူခွေကောင်စီကိုတင်သွင်းသွားမှာလည်းဖြစ်ပါတယ်ခင်ဗျာ။